လငယ်မြောက်ပိုင်းကချင်းပြည်နယ်ထဲကမြစ်ဆုံရေရလက်စစ်စီမံကိန်းကိုဆိုင်းငံ့မှုကြီးညာလိုက်တဲ့အတွက်စီးပွားရေးဖွံ့ဖြိုးမှုတွေနှိမ့်ချနေတဲ့တိုင်းပြည်မှာယင်းနှိမ့်မြုံနယ်လူသူတွေအတွက်လက်တွန့်စရာအခြေအနေတွေကိုဥတီကောင်ဥတီစေနိုင်တယ်လို့ကြွမ်းကျင်သူတွေကသတိပေးပါတယ်သူတို့ပြင်ကတော့မြန်မာနိုင်ငံမှာအကြီးအကျယ်ယင်းနှိမ့်မြုံနယ်ပြီးစီးပွားရေးလုပ်ငန်းတွေလုပ်ကိုင်နေတဲ့တရုတ်နိုင်ငံအနေနဲ့ဒေါ်လာတန်ပေါင်း 3,600 တန်ဖိုးရှိတဲ့စီမံကိန်းကိုရပ်ထားဖို့သမ္မတကပြောလိုက်တဲ့အပေါ်တရုတ်နိုင်ငံဘက်ကတိမခန့်နိုင်တာမျိုးတွေဖြစ်လာလိမ့်မလားခန့်မှန်းနေကြတာပါထင်ရှားတဲ့ The Economist စီးပွားရေးမဂ္ဂဇင်းရဲ့အကြီးအကျယ်အက်ဒီတာ2ဖြစ်တဲ့ Danny Richards ကတော့ပြီးခဲ့တဲ့နှစ်ထဲဒေါ်လာတန်ပေါင်း 2,000 လောက်ရှိတဲ့ယင်းနှိမ့်မြုံနယ်မှုတွေကိုအစိုးရကလက်ခံထားတဲ့အထက်မှာတရုတ်နဲ့ဟောင်ကောင်တို့ကစုစုပေါင်းရဲ့80ရာခိုင်နှုန်းလောက်ကိုရရှိထားတာမို့မြန်မာနိုင်ငံစီးပွားရေးအတွက်တော့ဒီဆုံးဖြတ်ချက်ဟာသတိထားရမယ့်လုပ်ရက်တစ်ခုဖြစ်တယ်လို့ပြောပါတယ
်။ It's a risky strategy in terms of the development of the economy given that there are so few other sources of foreign investment in the country.
အာအန်ရကြီးရဲ့မဟာဗျူဟာတရားပါစီးပွားရေးဖွံ့ဖြိုးမှုအပိုင်းကကြည့်မယ်ဆိုရင်တိုင်းပြည်ထဲမှာနိုင်ငံသားယင်းနှိမ့်မြုံနှံမှုအရင်းအမြစ်တွေကအ ਨੇ အကျင့်ပဲရှိပါတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲအစိုးရအနေနဲ့ဒီလိုအဓိကစီမံကိန်းကြီးတချို့ကနေတဘာဝပတ်ဝန်းကျင်နဲ့ဒေသခံတွေအပေါ်အကျိုးသက်ရောက်မှုတွေရှိနိုင်တဲ့အပေါ်ပိုပြီးအာရုံစိုက်လာပုံရတယ်လို့ယူဆရတဲ့အတွက်အပေါင်းလက္ခဏာဆောင်တဲ့ခြေလှမ်းတစ်လှမ်းလို့လည်းပြောလို့ရပါတယ်
ပဝင်းချင်းနဲ့ဒေသခံတွေအတွက်နစ်နာစရာအခြေအနေတွေကြုံရလိမ့်မယ်လို့အကြီးအကျယ်ကန့်ကွက်မှုတွေရှိခဲ့တဲ့နောက်ပြည်ပြင်ပြောင်းလဲရေးတွေလုပ်မယ်လို့ကြေညာပေးထားတဲ့မြမဆိုးရခေါင်းဆောင်သမ္မတဦးသိန်းစင်ကသူ့လက်ထက်မှာရေကတာတည်ဆောက်မှုစီမံကိန်းကိုရပ်ဆိုင်ထားမယ်လို့ကြေညာလိုက်တာဖြစ်ပါတယ်။စီမံကိန်းမှာယင်းနှိမ့်မြုံနယ်လုပ်ကိုင်နေတဲ့တရုတ်စွန့်ရဲ့ယင်းနှိမ့်မြုံနယ်မှု Corporation CPI ရဲ့ဥက္ကဋ္ဌလူချစ်ချောင်းကတော့ဒီလိုစိုးရိမ်မကင်းတဲ့တွေဟာဘေးပရောဂါတွေရောက်တာဖြစ်တဲ့လက်တွေမှာတိုင်းတာစစ်ဆင်းမှုတွေလှုပ်ဆောင်ထားပြီးသားဖြစ်တယ်ဆိုပြီးတရုတ်စိုးရသတင်းဌာနနဲ့မင်းမြန်ငံတစ်ခုအတွင်းမှာပြောဆိုခဲ့တာပါ။ဒါပေမဲ့လည်းအစိုးရတဲ့လက်ထက်လွှတ်တော်တွေမှာစိုးရိမ်ကဏ္ဍကပြဿနာတွေကိုမကြာခဏမေးခွန်းထုတ်နေတဲ့ရခိုင်တိုင်းဒေသများတိုးတက်ရေးပါတီကဒေါက်တာအေးမောင်ကတော့တရုတ်နိုင်ငံကစီမံကိန်းတွေအပါအဝင်မြန်မာနိုင်ငံတွင်ယင်းနှိမ့်မြုံနယ်မှုလုပ်ငန်းတွေဟာထင်သာမြင်သာမရှိတဲ့အတွက်ဒီလိုပြဿနာတွေကြုံလာရတာလို့ပြောပါတယ်အခြေတင်ဖြစ်နေရတဲ့မြေဆုံစီမံကိန်းမှာဆိုရင်လေဇီဝမျိုးခွင့်နဲ့သဘောပတ်ဝန်းကျင်ထင်ထင်ရင်အတင်ဘန်ကာရဲ့အစီရင်ခံစာမှာဒီစီမံကိန်းရဲ့အားနည်းချက်တွေကိုထောက်ပြခဲ့ပေမဲ့ဒီကြားထဲကမှအခုလိုအကောင့်ထက်ပေါ်လာတာဟာအမှားတစ်ခုလို့ဒေါက်တာအေးမောင်ကပြောပါတယ
်ကျွန်တော်တို့မပွင့်လင်းလို့သာဖြစ်သွားတာပေါ့ဥပမာဆိုတော့အဲ့ဒီတုန်းကအဲစာမျက်နှာပေါင်း460ကျော်လောက်ကိုဘန်ကာကနေပြီးတော့ဟိုထုတ်တယ်လို့ပြောပါတယ်ဒါပေမဲ့အဲ့ဒါကိုဘယ်သူမှမဖတ်ဘူးလေဆိုတော့အဲ့ဒီဘန်ကာကထုတ်တဲ့ဥစ္စာလေကျွန်တော်ပုံကိုတရားကျွန်တော်ဟိုတွေ့လိုက်ပါတယ်အဲသူရှင်းတာကအဲ့ဘန်ကာက report ကိုလူလူသိအောင်ကြီးညာမယ်လုပ်တဲ့အခါလေအဲတရုတ် company ပေါ့နော်သူတို့ကအဲ့ဒီဟာကိုလူလူသိအောင်မချပြဘူးတဲ့သူတို့ကိုပိတ်ပင်နေတဲ့ဆိုတော့ဟိုသူတို့မှလည်းဒီကျွန်တော်တရုတ်မှလည်းပဲဒီဥစ္စာဟာမလုပ်သေးဘူးဆိုတော့အထောက်ထားဟာဘန်ကာရဲ့ report မှာရှိပါလိမ့်မယ်နော်သူတို့ဘက်ကလည်းအမှားရှိမှာပဲလေမလုပ်သေးဘူးဆိုတော့ဇွတ်လုတာမျိုးရှိတာပေါ့
တရုတ်စွမ်းအင်ကုမ္ပဏီ CPI ရဲ့ဥက္ကဋ္ဌကတော့မြန်မာလျှက်စစ်စွမ်းအင်ဝန်ကြီးဌာနအမှတ်1နဲ့2006ခုနှစ်ဒီဇင်ဘာလမှာနားလည်မှုစာချုပ်လွှာလက်မှတ်ရေးထိုးခဲ့စဉ်ကစလို့နှစ်နိုင်ငံဥပဒေတွေလှုပ်ထုံးလုံနည်းတွေနဲ့အညီစီမံကိန်းကိုဆောင်ရွက်နေတာဖြစ်တဲ့အကြောင်းပြောဆိုခဲ့တာပါဒါပေမဲ့လည်းစီမံကိန်းစတင်အကောင့်ထက်ဖို့ချိန်မှာဆောက်လုပ်ရေးလုပ်ငန်းအပြင်တခြားစီးပွားရေးအကျိုးအမြတ်တွေကိုရယူခဲ့တာတွေလည်းရှိခဲ့တယ်ဆိုပြီးအတိမပြုတ်နိုင်တဲ့သတင်းတွေထွက်ပေါ်နေတာမို့ဒါတွေကိုပါစစ်ဆေးဖို့လိုနေပြီလို့လွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကပြောပါတယ်
ဒီ project ကြောင့်water shed ဖြစ်နိုင်တဲ့ area ရှိတဲ့ reservoir ထဲမှာရောက်သွားမှာက studio မှိုင်300နီးပါးလောက်လို့ကြားတယ်။အဲ့ဒီဥစ္စာလေးတွင်းမှာရွှေတက်တူဟောပေါ့ဗျာထွက်တာရှိတယ်ဗျာရွှေကျင်လို့ရတဲ့ဟာလို့ရှိတယ်။အဲ့တော့တရုတ် company တွေနဲ့ပတ်သက်တဲ့ပုံကိုယ်တွေဟာညာကြီးဆိုရင်မြေကြီးတွေကိုကျုံပေါ့ဗျာကားကြီးအစီး200ကျော်လောက်မှာတင်အစ်ပင်ကြီးတွေကိုတင်ပြီးကမှညာတွင်ရှင်းမောင်းမောင်းပြီးတရုတ်နေဆက်ကိုယူရဲလို့ကြားတယ်။အဲ့ဒီကတည်းကတရုတ်နေဆက်လွိုင်ဆာမှာရွှေကျင်တဲ့အခါမှာရွှေ၄တန်လောက်တောင်ရတယ်လို့လေကျွန်တော်တို့ဒီသတင်းတွေတချို့ကကြားနေရတယ်ဘုံယုံကြည်ရောက်တဲ့ထောက်ထားတို့ဟိုပြန်လေစစ်စစ်ပြရမှာပေါ့နော်ဆိုတော့ဒီမြေကြီးတွေဗျာဒီစီမံရုံလုပ်တဲ့အခါမှာဒီနေရာရွှေထွက်တာပဲလေအဲ့လိုမျိုးဟိုရတာကိုယူတဲ့ဟာမျိုးလေတရုတ်ကုမ္ပဏီတွေမှာရှိခဲ့ကောင်းရှိခဲ့လိမ့်မယ်ဒါပြန်စစ်စစ်ဖို့လိုပါလိမ့်မယ်
မြေဆုံစီမံကိန်းကိုအုတ်မြစ်ချခဲ့တဲ့အချိန်ကစလို့ငွေကြေးအမြောက်များထည့်ဝင်သုံးစွဲထားတာမို့ဒါကူစာဆန်းငံ့ရမယ်ဆိုရင်ဆုံးရှုံးမှုတွေဟာတရက်ရင်းနှီးမြုံနယ်မှုတွေတခြားငွေကုန်ကြေးကြခံသုံးစွဲနေတဲ့နေရာတွေမှာပါဆုံးရှုံးမှုတွေရှိနိုင်တယ်လို့လည်း CPI ဥက္ကဋ္ဌကသတိပေးထားတာဖြစ်ပါတယ်။ဒ ဒီလိုပဲနောက်ဆက်တွဲဥပဒေအရအကျိုးဆက်တွေကိုလည်းရင်ဆိုင်ရလိမ့်မယ်လို့ပြောခဲ့တာပါဒီလိုသာတရုတ်စီးပွားရေးလုပ်ငန်းတွေရဲ့ဖိအားတွေကြီးထွားလာမယ်ဆိုရင်တော့မြန်မာစီးပွားရေးမှာချိန်ချောက်မှုတွေဖြစ်လာနိုင်တယ်လို့ The Economist Magazine ရဲ့စီးပွားရေးဆန်းစစ်သူ Danny Richards ကသုံးသပ်ပါတယ
် The Burmese government eventually has to accept that it has legal obligations to push through with this project
နောက်ဆုံးမှာတော့ဒီစီမံကိန်းကိုအကောင့်တွေဖော်ဖို့ဥပဒေအရတာဝန်ရှိတဲ့ဆိုတာကိုမြန်မာအစိုးရအနေနဲ့လက်ခံလိုက်ရတော့မျိုးဖြစ်နိုင်ပါတယ်။စီမံကိန်းကိုလုံးဝပယ်ဖျက်လိုက်ဖို့ဆုံးဖြတ်မယ်ဆိုရင်တော့မြန်မာအာဏာပိုင်တွေဟာဥပဒေကြောင်းအရလိုက်နာရမယ့်တာဝန်တွေကိုပြက်ကွက်တယ်လို့ယုံကြည်ကြပြီးတရုတ်နဲ့တခြားနိုင်ငံကြားရင်းနှီးမြှုပ်နှံသူတွေအနေနဲ့တချို့စီမံကိန်းတွေပြန်ရုပ်သိမ်းတာမျိုးအထိဖြစ်နိုင်တဲ့အလားအလာကိုတွေ့လာရမှာပါ။
တကယ်တော့စီမံကိန်းလုပ်ငန်းတွေဟာလည်းစတင်နေပြီဖြစ်တယ်လို့တခြားတရုတ်နိုင်ငံကရင်းနှီးမြှုပ်နှံမှုတွေလည်းမြန်မာနိုင်ငံတွင်ရှိနေတာမို့ဖြတ်သိမ်းမှုကိစ္စဟာတိတ်လွယ်မယ်တော့မထင်ဘူးလို့လည်းသူကပြောပါတယ်ဒါပေမဲ့လည်းလွတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကတော့ပြဿနာကိုတရုတ်ကုမ္ပဏီအနေနဲ့စီးပွားရေးအမြင်တစ်ခုတည်းနဲ့ကြည့်လို့မဖြစ်နိုင်ဘူးလို့ပြောပါတယ်သူသဖြင့်ကတော့မြန်မာနိုင်ငံသားတွေအကြီးအကျယ်ကန့်ကွက်ခဲ့တဲ့စီမံကိန်းတစ်ခုအနေနဲ့အစိုးရကဆုံးဖြတ်ခဲ့ရတဲ့အခြေအနေတွေကိုလည်းထက်သွင်းစဉ်းစားဖို့လိုလိမ့်မယ်လို့ပြောခဲ့တာ
ပါကျွန်တော်တို့ဟို project တစ်ခုလုပ်တယ်ဆိုရင်ဒီ project နဲ့ပတ်သက်လို့လုပ်တယ်မလုပ်တယ်ကိုစဉ်းစားတဲ့အပိုင်းရှိလိမ့်မယ် account တွေပို့တဲ့အပိုင်းရှိလိမ့်မယ်စာချုပ်စာတမ်းအပိုင်းရှိလိမ့်မယ်ဆိုတော့ဟိုသူတို့ချုပ်ခဲ့တဲ့ကာလကနော်စနစ်တစ်ခုအောက်မှာချုပ်ခဲ့တာရှိတယ်အဲဒီစနစ်တစ်ခုကိုကာကွယ်ရမယ့်ဟာဆိုပြီးဖွဲ့စည်းဥပဒေပါလာတာရှိမယ်ဒါပေမဲ့အခုဟိုဒီမိုကရေစီနဲ့ပြီးသွားကျင်တဲ့အစိုးရလက်ထက်ကြတဲ့အခါပြည်သူတွေရဲ့ခုနကအတန်ကိုနားထောင်လာရပြီလေအဲ့တော့ပြည်သူအတန်ကိုနားထောင်လာရတဲ့ကာလမျိုးမှာအဲ့ဒီစာချုပ်ကိုပြန်ရှင်းစတာပေါ့အဲ့တော့ချိန်ဆလို့မလုပ်သေးဘူးဆိုတဲ့အခါမှာစာချုပ်စာတမ်းကိုဖြတ်ကောင်းဖြတ်ရလိမ့်မယ်လေ။အဲဒီဥစ္စာကိုခုနဖြတ်တဲ့လူကလည်းနော်ဒီဖြတ်ခံရတဲ့ကိစ္စကိုလည်းပြန်စီစစ်ဖို့လိုတာပေါ့
။တရုတ်နဲ့မြန်မာနိုင်ငံကြားစီးပွားရေးဆက်ဆံမှုတွေတစ်နှစ်တည်းတစ်နှစ်ကြီးထွားလာနေချိန်မှာပဲအခုလိုအခြေတင်ဖြစ်စရာပြဿနာတွေကြုံလာရတာပါ။တရုတ်ဆိုရကထုတ်ပြန်ထားတဲ့ကိန်းဂဏန်းတွေအရနိုင်ငံခြားကုန်သွယ်မှုပမာဏဟာဆိုရင်ပြီးခဲ့တဲ့နှစ်အတွင်းနှစ်ဆတိုးလာပြီးဒေါ်လာသန်းပေါင်း 4,400 အထိရှိခဲ့တာဖြစ်ပါတယ်။ဒီလိုပဲမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံကြတဲ့ပြည်ပနိုင်ငံတွေထဲမှာဆိုရင်လည်းအများဆုံးဖြစ်နေတရုတ်လုပ်ငန်းတွေရဲ့ရင်းနှီးမြှုပ်နှံမှုပမာဏဟာဒေါ်လာသန်းပေါင်း 12,300 အထိရှိနေပြီးအများစုကတော့မြန်မာနိုင်ငံကနေတရုတ်နိုင်ငံကိုသွတ်တန်းနေတဲ့ရင်းနှီးနဲ့သဘောတူငွေပိုက်လိုင်းတစ်ခုတည်ဆောက်ရေးလုပ်ငန်းတွေမှာဖြစ်တဲ့အကြောင်းတင်ပြရင်းနဲ့ပဲဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍကိုရည်နာပါရစေကျွန်တော်အောင်လွင်ဦးပါခင်ဗျာ